Ukraine ကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့ Russia ကအာဂစားသမားတွေပေါ်မှာအပြည်ပြည်ဆိုင်ရာ Olympic Committee IOC ကကန့်တတ်မှုတွေချမှတ်နေတဲ့ကြားမှာပဲပါရီမှာဒီနေ့ကျင်းပမယ့် Olympic ပွဲကို Russia Olympic Committee ROC ကသဘိတ်မှောင်မှောင်မဟုတ်ကြောင်း ROC အကြီးအကဲကချက်သဘိတ်နေမှာပြောပါတယ် ROC ဥက္ကဋ္ဌ Stanislav Poniatkov ကအဲ့ဒီဟောက်တဲ့အလုပ်ကိုသူတို့ဘရောမှလုပ်မှာမဟုတ်ပဲကို့အားကစားသမားတွေကိုအများကြီးထောက်ခံပံ့ပိုးမယ်လို့ပြောပါတယ်။အခု IOC ကချထားတဲ့ကန့်သတ်မှုတွေဟာလည်းတရားမဝင်သလိုတရားမျှတမှုမရှိဘဲလက်ခံနိုင်စရာလည်းမရှိဘူးလို့ပြောပါတယ်။ပါရီမှာဇူလိုင်26ရက်နေ့အောက်တိုဘာ7ရက်နေ့ဒီကျင်းပမဲ့ Olympic တိုင်ပွဲတွေမှာအရေးချင်းဖြစ်နေတဲ့ Russia နဲ့ Belarus နိုင်ငံတွေကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ပေးမှာဖြစ်ပေမဲ့သူတို့အနေနဲ့နိုင်ငံကိုစားပြုအနံနဲ့တစိတ်ကန်ဆောင်ခွင့်မရှိသလိုအမျိုးသားတချင်းတည်ဆုပ်ခွင့်လည်းမရှိဘဲတီးခြားလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ပေးထားတာဖြစ်ပါတယ်။ဒါပြင်ယူကရိန်းကစစ်ပွဲကိုတက်တက်ကြွကြွထောက်ခံတဲ့အားကစားသမားတွေကိုရောရုရှားနဲ့ဘယ်လာရုစစ်တပ်တွေကဝင်ရောက်နေသူတွေကိုပါဒီပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ထားတာပါ။ CK ကာလာတုန်းကတော့1980မော်စကိုမှာကျင်းပတဲ့အိုလံပစ်ပွဲကိုအမေရိကန်ကတပိတ်မှောက်ခဲ့တယ်လို့1984 Los Angeles မှာကျင်းပတဲ့ပွဲကိုလေဆိုဗီယက်ရုရှားနဲ့သူ့မဟာမိတ်တွေကတပိတ်မှောက်ခဲ့ကြတာဖြစ်ပါတယ်။